ကျမတော်မူပါစဒူတော်မောင်ရေဒီတစ်ပတ်ငါမင်းကိုရန်ကုန်မြို့နယ်ပြည်သူတွေခံစားနေရတဲ့အိမ်ငှားဒုက္ခကိုသိစေချင်တယ်ကွယ်မင်းကနိုင်ငံရဲ့ချားကိုရောက်နေတော့ဒီအကြောင်းကိုသိတဲ့လောက်သိလိုက်မယ်မထင်ဘူးမင်းဒီမှာရှိတော့ကလို့မဟုတ်တော့ဘူးဒူတော်မောင်ရဲ့အိမ်ငှားကတွေဟာကြောက်ခမန်းလိလိမြင့်တက်သွားကြပြီငါတူဟိုတော့ကလဲတန်းလို့နေရာမျိုးမှာတိုက်ခန်းကားကဈေးက9000လောက်ပဲရှိခဲ့ပေမဲ့အခုအဲ့ဒီနေရာမျိုးမှာ2000ဝန်းကျင်လောက်ဖြစ်နေပြီဈေးသက်သာပါတယ်ဆိုတော့တင်ငန်းကျွန်းလိုနေရာမျိုးပါတော့အရင်က3000ခွဲ4000လောက်ပေးရတဲ့အခန်းကိုအခု3000ခွဲလောက်ပေးနေကြရပြီဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းမြေဈေးတွေအစမတန်ခေါင်ခိုက်သွားရကနေအိမ်ခန်းကားကဈေးတွေလည်းလိုက်တက်ကုန်တော့တာပါပဲငါတူမြေဈေးကဘယ်ကလောက်တောင်တက်သွားလိုက်တယ်လဲဆိုအမေရိကန်နိုင်ငံနယူးယောက်မြို့ကမြေဈေးထက်ငါတို့နိုင်ငံကမြေကွက်ဈေးကပိုပြီးဈေးကြီးနေတဲ့တူတော်မောင်ထူးထွေသည့်အံ့ရတော့ပါပဲငါတို့လိုအခြေခံလူတန်းစားတွေအဖို့ကတော့ရန်ကုန်မြို့ကြီးမှာတိုက်ခန်းတခန်းပိုင်ဆိုင်ဖို့ဆိုတာအိမ်မက်လို့ဖြစ်နေသေးတာကြောင့်အိမ်ငှားဖို့ပဲငါတို့စဉ်းစားကြရတယ်မဟုတ်လားအိမ်ကန်းငှားကအနည်းဆုံး6လကိုတစ်ဖြက်ငှားကြရတာဆိုတော့တစ်လ3သိန်းခွဲအတွက်6လစာ9သိန်းနောက်ပြီးပွဲစားက3သိန်းခွဲဆိုတော့10သိန်းခွဲအဲ့ဒီအိမ်ကန်းငှားက6လစာအတွက်ရင်မောလိုက်ရတာငါတူရဲ့ဂျာတဲ့ပွဲစားတွေကလည်း6လတန်တီတစ်နှစ်တန်တီနေပြီးရင်ပွဲစားကထက်လိုချင်တာကြောင့်အိမ်ရှင်နဲ့ညှိပြီးအိမ်ငှားကိုနှင်ချတော့တာပါပဲဈေးတိုးတောင်းရင်တောင်းမရရင်အခန်းရောင်းတော့မယ်ပြောပြီးနှင်ချတော့တာပါပဲငါတို့မှသူတို့ပြုသမျှနုနေကြရတယ်တချို့အိမ်ရှင်တွေကိုယ်တိုင်ကလည်းပွဲစားတစ်ပိုင်းဖြစ်နေကြပြီပွဲစားတွေစီကနေပွဲကတဝက်ယူပြီးအိမ်ငှားကိုပညာပြန်ပြကြတယ်အကြောင်းမျိုးမျိုးပြပြီးနှင်ချကြတယ်ငါတို့မှတအိမ်ကို6လတစ်နှစ်ထက်ပိုးပြီးမနေကြရဘူးခဏခဏပြောင်းနေကြရတယ်အဲ့ဒီခါမှာပွဲကနဲ့ပြောင်းရွှေ့စရိတ်ထက်ကုန်ကြရတယ်အိမ်တအိမ်ပြောင်းရွှေ့တယ်ဆိုတာဘယ်လောက်ဒုက္ခရောက်တယ်လဲဆိုတာမင်းလည်းသိမှာပါငါတို့တွေမှာအဲ့ဒီဒုက္ခကိုတစ်နှစ်တစ်ခါလောက်ခံစားနေကြရတယ်ငါတူငါရန်ကုန်မြို့မှာနေခဲ့တဲ့နှစ်တွေအတွင်းပေးခဲ့ရတဲ့အိမ်ကန်းငှားကနဲ့ပွဲစားကားတွေကိုပေါင်းကြည့်တော့အိမ်နှလုံးလောက်ဝယ်လို့ရတဲ့ငွေပမာဏဖြစ်နေတယ်ငါတူဘယ်ကလောက်တောင်ရင်နာဖို့ကောင်းလိုက်ပါသလဲဒါပေမဲ့မတက်နိုင်ဘူးလေငါတို့လက်ထက်မှာအိမ်ဝယ်ဖို့ငွေကတစ်လုံးတည်းတစ်ခဲတည်းမှမရှိကြတာငါဖြစ်စေချင်တာကငါတို့လိုနစ်နာနေရတဲ့အိမ်ငှားတွေအတွက်တမာတမက်ကြမဲ့ဥပဒေလေးတစ်ခုခုအစိုးရတဲ့ကရေးဆွဲပေးစေချင်တယ်ကွယ်အခုကြတော့ပွဲစားတွေနဲ့အင်ရှင်တွေပါဇက်ထဲမှာပဲဥပဒေကရှိနေဖြစ်နေတယ်။အင်ရှင်တွေအားလုံးကိုတော့ငါမဆိုးလို့ပါဘူး။ကောင်းတဲ့အင်ရှင်တွေ၊တမာတမက်ကြတဲ့အင်ရှင်တွေလည်းရှိမှာပါ။နောက်ပြီးဇဘွန်နဲ့ပေးနေရတဲ့အိမ်ငှားနီးနောက်တစ်မျိုးလည်းရှိသေးတယ်ငါတူ။ခုနကငါပြောသလို6လတစ်ဖြက်၊တစ်နှစ်တစ်ဖြက်မဟုတ်ပဲဇဘော်သိန်းအစိတ်တန်းဒီသိန်း30တန်းဒီပေးထားပြီးအိမ်လကကိုတလတစ်ခါပေးချေရတဲ့ပုံစံမျိုးပါ။အဲ့ဒီမှာလည်းအိမ်ငှားတွေဘက်ကခံကြရတာကအိမ်ဆက်မငှားဖြစ်လို့စဘောပြန်တောင်းရင်ကိုပေးထားတဲ့ငွေကိုအပြည့်ပြန်မရကြတာပါပဲ။နိုင်ငံတွေဆေးပြန်တုပ်ဖို့ဒါမှမဟုတ်ခေါင်းစဉ်တစ်ခုခုတက်ပြီးပေးထားတဲ့စဘောငွေတွေကရော်ကြီးအနေနဲ့ဖဲ့ယူတာကိုခံကြရပြန်ပါတယ်ငါတူ။ဦးနေဝင်းလက်ထက်မတိုင်ခင်ကတည်းကအင်ရှင်အိမ်ငှားဥပဒေထုတ်ပြန်ထားတာရှိပေမဲ့အဲ့ဒီဥပဒေကလည်းလက်ရှိအသက်မဝင်ဘူးဖြစ်နေတယ်ငါတူ။ပြဿနာဖြစ်လာရင်အိမ်ငှားတွေဘက်ကပဲခံကြရဖို့ဖြစ်နေတယ်။ပွဲစားတွေပါဇက်နဲ့ဥပဒေလိုရေးဆွဲထားတဲ့စာချုပ်စာတမ်းပုံစံတွေကလည်းမျက်နှာမွဲတွေဘက်ကိုတစ်ဖက်သက်ဖိနှိပ်ထားသလိုဖြစ်နေတာကြောင့်အယက်သားအစိုးရအသည့်အနေနဲ့အင်ရှင်အင်ငှားအတွက်တမာတမက်ကြမဲ့ဥပဒေအသည့်တစ်ခုကိုပြန်ရေးဆွဲပေးပြီးအဲ့ဒီဥပဒေကိုအသက်ဝင်အောင်စ조사ပေးစီခြင်းနဲ့ကွယ်နှုံမုံငရုမအဲ့ဒီပွဲစားတွေရဲ့တစ်ဖက်သက်နိုင်ထက်စီရင်ပြုကျင့်တာကိုနှစ်ရှည်လများခံကြရဖို့ပဲဖြစ်နေတယ်ငါတူနောက်ပြီးအဲ့ဒီပွဲစားတွေမရှိတော့တဲ့အထိအမြင့်ပြတ်ချုပ်ငိမ့်သွားအောင်ဆောင်ရွက်အရေးယူမှုတစ်ခုခုကိုလည်းပြုလုပ်ပေးစီခြင်းနဲ့ပွဲစားကိုပေးရတာကအိမ်ငှားကရဲ့တလဆာဆိုတော့ခေါင်းပုံဖြတ်ခံရတဲ့ငွေပမာဏဟာငရုလိုမရှိစင်းရဲသားတွေဖို့အများလွန်းလှပါတယ်ငါတူပြင်ပြင်ပန်းပန်းစင်းစင်းရဲရဲလှုပ်ထားရတဲ့လုခလဆာငွေဟာအိမ်လကပေးရပွဲစားကပေးရတာနဲ့တင်ကုန်လူလူပါပဲအခုလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့အငှားအိမ်ယာဆိုတာကလည်းစင်ပါဇက်နှမ်းပတ်တလောက်ပဲဖြစ်နေတာကြောင့်အငှားအိမ်ယာကိုဒီထက်ပိုပြီးအရေအတွက်များများအကောင့်ထဲဖော်ပေးစီခြင်းနဲ့ကွယ်ဒီလောက်ငရုနိုင်ငံမှာမြေလွတ်မြေရိုင်းတွေပေါ်များနေတာတကယ်သာအစိုးရကစေတနာရှိရင်လုပ်ပေးလို့ရတဲ့အနေထားပါငါတူစက်မှုစုံမှာလုပ်ငန်းပြထားပြီးဘာမှမဆောက်လုပ်ထားတဲ့မြေလွတ်မြေရိုင်းတွေအများကြီးရှိနေတယ်မဟုတ်လားအဲ့ဒီမြေတွေကိုနိုင်ငံပိုင်သိမ်းပြီးတန်ဖိုးနဲ့အင်အားတွေစောက်ပေးရင်ဖြစ်တယ်လို့ပညာရှင်တွေကလည်းအကြံဉာဏ်ပေးထားတယ်မဟုတ်လားငါတူကဲပါတူကလေးရေငါတို့လိုမရှိစင်ရဲသားတွေရန်ကုန်မှာကြောချစရာနေရာတနေရာရဖို့အတွက်ငါတို့လက်တန်းကလေးတွေနဲ့တင်မြောက်ခဲ့တဲ့အစိုးရကကူညီဆောင်မပေးလိမ့်မယ်လို့ငါတော့တထစ်ချယုံကြည်နေမိတယ်ကွယ်။နောက်တစ်ချိန်မှာငါတို့လည်းအိုးပိုင်အိမ်ပိုင်နဲ့မပူမပင်မကြောက်မကြလူလိုသူလိုနေထိုင်ကြရမှာပါလို့မျှော်လင့်မိပါတယ်ကွယ်။မင်းလဲအားရင်ငါ့စီစာပြန်ရေးပါအောင်။မ မင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဘစန်နီဦး